မင်းကသမားဒေါ်နယ်ထရန့်ရာထူးတက်ဆာတော်ကဥဆုံး TPP လို့ခေါ်တဲ့ Pacific ရေဝန်ဒေသကုံသွင်းရေးသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပေမဲ့အခုသမားထရန့်ရဲ့အာရှခီးစဉ်ကြောင့်သမားတက်တန်6လကြာခဲ့တဲ့အချိန်မှာအာရှနိုင်ငံတွေအပေါ်အလေးထားဆက်ဆံတဲ့မူဝါဒဘက်ကိုဦးတည်လာပြီလားလို့မေးခွန်းထုတ်လာကြပါတယ်သမ္မတထရမ့်ရဲ့စနေရက်ကြာအာရှခီးစဉ်ကိုနောက်တဲ့ဘက်မှာစတင်မှာဖြစ်ပြီးတော့ဂျပန်တန်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားမှာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အာဆီယံထိပ်သီးညီလာခံကိုသမ္မတထရမ့်တက်ရောက်မှာဖြစ်ပေမဲ့အရှိတောင်အာရှနိုင်ငံတွေအကြောင်းအဓိကထားဆွေးနွေးတဲ့နေ့စဉ်အရှိအာရှထိပ်သီးညီလာခံမတိုင်ခင်တရက်မှာတော့အမေရိကန်ကိုပြန်မဲလို့သတင်းတွေမှာဖော်ပြထားပါတယ်ဒါဟာအရှိတောင်အာရှအရေးသမ္မတထရမ့်ဦးစားပေးမစင်စားဘူးဆိုတဲ့အသွင်ဆောင်နိုင်ကြောင်းပင်တဂိုအရှိအာရှဆိုင်ရာအကြီးအကဲဟောင်းအိဗရာဟမ်ဒန်မတ်ကပြောပါရယ်သမ္မတထရမ့်ရဲ့အာရှခရီးစဉ်ကမြောက်ကိုရီးယားအရေးကိုအဓိကထားဆောင်ရွက်မယ်လို့သုံးသပ်ကြပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေရပ်တက်အောင်တရုတ်ကိုဖိအားပေးနိုင်ဖို့သမ္မတထရမ့်မျှော်လင့်ထားတာလည်းဖြစ်ပါရယ်ရှင်